အမေရိကန်အစိုးရကမြန်မာစစ်အစိုးရကိုအရေးယူပိတ်ဆို့မှုတွေဆက်လက်ဆောင်ရွက်ဖို့ပြန်လည်သုံးသပ်နေတယ်ဆိုတဲ့စာတစောင်ကိုမနေ့ကအင်္ဂါနေ့ရက်စွဲနဲ့သမ္မတအင်ဖြူတော်ကထုတ်ပြန်ခဲ့ပါတယ်။အေပီလာလာဇန်ပိုင်းတို့ကအမေရိကန်လွှတ်တော်ကိုယ်စားလှယ်မစ္စတာပီတာကင်းနဲ့16ဦးကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေဆက်လက်ဆောင်ရွက်ဖို့အတွက်နိုင်ငံသားရေးဝန်ကြီးမစ္စစ်ဟီလာရီကလင်တန်စီကိုတိုက်တွန်းတောင်းဆိုတဲ့စာရေးသားခဲ့ပြီးတဲ့နောက်မှာအမေရိကန်တရားရေးဒုဝန်ကြီးရစ်ချတ်ဘာမာကပြန်ကြားခဲ့တာပါ။အဲ့ဒီပြန်စာထဲမှာမြန်မာနိုင်ငံဒီမိုကရေစီရေးအပြောင်းလဲဖြစ်ဖို့ကြိုးစားတဲ့နေရာမှာအမေရိကန်နဲ့တခြားနိုင်ငံတွေရဲ့မြန်မာစစ်အစိုးရကိုအရေးယူပိတ်ဆို့တာဟာမိမိတို့လုပ်နိုင်တဲ့တဲကအရေးကြီးတဲ့ဆံရွက်ချက်တစ်ခုပါလို့ရေးသားဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်ပရောက်ဒီမိုကရေစီအဖွဲ့ရဲ့သဘောထားကိုကျွန်တော်ဒီနေ့စုံစမ်းမေးမြန်းရမှာ NCGUB စင်ပြိုင်အစိုးရဝန်ကြီးဦးခွန်မြင့်ထွန်းကသူ့အမြင်နဲ့သဘောထားကိုအခုလိုပြောပါတယ
်။ဗမာပြည်အတွက်ကို Burma Freedom and Democracy Act ဆိုပြီးတော့မှဒါအမေရိကန်ကွန်ဂရက်ကနေပြီးတော့ဆုံးဖြတ်ချက်ချတယ်ပြည်ပြလာတယ်ပြီးတော့အမေရိကန်သမ္မတကိုယ်တိုင်ကလက်မှတ်ထိုးပြီးတော့ပြဋ္ဌာန်းထားတာရှိပါတယ်အဲဒီဥပဒေမှာဘာပါကြလဲဆိုရင်စစ်အုပ်စုကိုဖျက်တောက်မှုတွေလုပ်ဖို့နဲ့ဗမာပြည်သူလူထုတရားလုံးရဲ့ကိုယ်စားလှယ်အနေနဲ့အမျိုးသားလူမျိုးစုအဖွဲ့ချုပ်ကိုတရားဝင်အသိမှတ်ပြုပါတယ်ဆိုတာအဲဒီမှာထည့်သွင်းပြဋ္ဌာန်းထားတာဖြစ်ပါတယ်အဲဒီဥပဒေကိုပြဋ္ဌာန်းခဲ့စဉ်တုန်းကစစ်အုပ်စုကကျူးလွန်နေတဲ့ပြစ်မှုပေါင်းများစွာရှိပါတယ်ဒီဥပဒေပြဋ္ဌာန်းခဲ့စဉ်တုန်းကရှိခဲ့တဲ့အကြောင်းရင်းတွေစစ်အုပ်စုကမဆောင်ရွက်နိုင်သေးတဲ့နဲ့ဒီလိုမျိုးဆန့်ရှင်းကိုရက်ဆဲဖို့လုပ်မယ်ဆိုရင်တော့အမေရိကန်မှာရှိတဲ့လုံကြတဲ့သူတွေကိုနှိုက်ကအမေရိကန်ကွန်ဂရက်ဆက်သမ္မတလက်မှတ်ထိုးပြီးအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေကိုချိုးဖောက်အောင်ရောက်မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကဒီအမေရိကန်မှာရှိနေတဲ့ဗမာပြည်ပွားတွေကိုကျွန်တော်တိုက်တွန်းချင်ပါတယ်။အမေရိကန်အစိုးရကနေပြီးတော့အရေးယူဆောင်ရွက်လာအောင်ကျွန်တော်ပြင်းပြင်းထန်ထန်တိုက်တွန်းပေးကြဖို့လိုပါတယ်။အဲ့တော့အမေရိကန်သမ္မတကြီးကိုဖြစ်စေတော့အမေရိကန်အစိုးရကြီးကိုဖြစ်စေပြီးတော့မိမိတို့သက်ဆိုင်ရာအထက်လွှတ်တော်အမတ်တွေမိမိတို့ရဲ့သက်ဆိုင်ရာအောက်တော့အမတ်တွေအဲ့ဒီပုံကိုယ်တွေစီအားလုံးကိုဒါကိုလေးလေးနက်နက်ပြင်းပြထန်ထန်လက်မှတ်ရေးထိုးပြီးတောင်းဆိုပေးကြပါလို့ကျွန်တော်အဲ့ဒါကိုတော့မြစ်တိုင်ရက်ခံပြင်ပါ EU လိုက sanction မအောင်မြင်ပြောနေတဲ့ပုံမှာကျွန်တော်တို့ကပြန်ပြီးတော့ပြောချင်ပါတယ်ဗာလဲဆိုရင် EU လိုကလုပ်နေတဲ့ sanction ကတကယ်စစ်အုပ်စုကိုတူးချင်းတယောက်ချင်းတစ်ဖွဲ့ချင်းလိုမျိုးကိုဖိအောင်လုပ်နေတာမျိုးမရှိပါဘူးကျွန်တော် visa section လောက်ပဲရှိတာပါထို့နည်းတူပဲကျွန်တော်ဒီအမေရိကန်ပြည်တော်စုကဒီလိုအရေးကြီးထားတဲ့အပေါ်မှာအဲ့ဖြစ်ဖြစ်စေုပ်စုအနေနဲ့ကဘဝပြည်ဆက်ပြီးဒီတက်ပို့ပြီးဒုက္ခရောက်အောင်လုပ်ဖို့အခွင့်အလမ်းတွေမရတာရှိပါတယ်။ဥပမာကျွန်တော်ပြောရရင်လက်နက်ပိတ်ဆို့ရေးလုပ်ထားတဲ့အတွက်ဒီကနေ့ကျွန်တော်တို့တိုင်းပြည်သက်သာနေတာဖြစ်ပါတယ်။အဲ့လက်နက်ပိတ်ဆို့ရတဲ့ကိစ္စကိုဖွင့်ပေးလိုက်တယ်ဆိုတာနဲ့စေုပ်စုအနေနဲ့ကကျွန်တော်တို့ဒီလက်နက်တွေဝယ်ယူပြီးတော့မှဒီမှာအထူးသဖြင့်တိုင်းနာနယ်မြေတွေအဓိကထားပြီးခြေမုံမှာဖြစ်ပါတယ်။ပြည်သူတွေကိုနှိပ်စက်မှာဖြစ်ပါတယ်။ဒါတွေလည်းကျွန်တော်တို့မြင်ဖို့လိုပါတယ်။ဒါကြောင့်မို့လို့ဒီဆက်ရှင်လုပ်တဲ့ကိစ္စကိုတော့ဒီတက်ပို့ပြီးဖြည့်ရအောင်ပို့ပြီးတော့မှတက်တဲ့ဖြစ်အောင်တော့ကျွန်တော်တို့ဒါကိုလည်းစူးစမ်းဆောင်ရမှာဖြစ်ပါတယ
်။လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီရဲ့သဘောထားကိုလည်းတွဲဖက်အတွင်ရင်မှုဥငွေလင်းက
ကျွန်တော်ပါတီနေနဲ့ကတော့နာအခအစိုးရပေါ်မှာဆန့်ရှင်ဆက်လုပ်တဲ့နေကျွန်တော်ကမြင်နေ။ဘာကြောင့်လဲဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုကဆန့်ရှင်လုပ်ထားတဲ့အခြေခံကဘာဒီမှာလူခွင့်ရေးတွေချိုးဖောက်မှုတွေအလွန်ပဲများပြားနေတယ်။နောက်ပြီးတော့အနာရပါတီအပေါ်မှာဒီဆိုရအနေနဲ့ပြေဆုံးဆွေးနွေးဖို့မလုပ်တဲ့အပြင်ခင်းမှုတွေကပုံပြီးတိုးတိုးပြီးလုပ်နေတယ်ဆိုတော့အခြေခံမျိုးပေါ်ကနေပြောမှာသူဆက်ရှင်ချခဲ့တယ်လို့ကျွန်တော်တို့လူနားလဲပါတယ်အခုလဲတဲ့နာဖဘက်ကအပြုတ်ဘောဆောင်တဲ့ပြတ်တချက်တွေပါမှမရှိဘူးဆိုတဲ့အနေထားရှိတယ်ဒီကျင်းသားတွေဖန်ဆီးတာနဲ့အရေးယူတာတွေဆိုရင်ခါတိုင်းနှစ်သက်တောင်ဒီနဲ့ပုံပြီးချမ်းတယ်ကိုကျွန်တော်တို့တွေ့ရတယ်ဒီလိုနေထားရဲ့အောက်မှာဆက်ရှင်ဟာဆက်ပြီးရှိတယ်လို့ကျွန်တော်ပါတီကတော့မြင်ပါတယ်။တကယ်နဲ့ဆဲမှာဒီအစိုးရကိုဖိအားပေးနိုင်တဲ့တခြားဆွေးနွေးမှုပုံစံမျိုးတွေလည်းရှိရင်ကောင်းတယ်။အခုလက်ရှိဗမာပြည်ရဲ့စီးပွားရေးတွေအပေးရောအကြီးရောအလက်ရောပေါ့နော်အကုန်လုံးကဒီစေုပ်စုတိုင်ထားတယ်လို့ပြောလို့ရပါတယ်။အဲ့တော့စေုပ်စုနဲ့မပိုင်နိုင်ဘူးဆိုရင်သုံးလို့သူ့ရဲ့ခရိုနီမဟုတ်ဘူးဆိုရင်ဆွေတော်မျိုးတော့မဟုတ်ဘူးဆိုရင်ဧကုံမီးမှရရှိတည်တံ့လို့မရအောင်ဖြစ်ပါလေ။အဲ့တော့မာပြီမှာစီးပွားရေးဖြိကြိုက်တယ်၊ကုမ္ပဏီတွေဖြိကြိုက်တယ်ဆိုရင်အဲ့ဒီဥစ္စာစုပ်စုတော့မဟုတ်စုပ်စုရဲ့ဆွေတော်မျိုးတော်တွေပဲဖြစ်ပါလေ။အခြေအနေကကျွန်တော်တို့ပြည်သူတွေအထက်ရောက်ဖြိကြိုက်တာတော့အမှန်ပဲရှိပါလေ။ဒါပေမဲ့ပြည်သူတွေဖြိကြိုက်တယ်ဆိုတာဟာစုပ်စုဂျိုင်သွားတာနဲ့စာရင်ပြောပါတော့တဲ့ကိစ္စတော့မဟုတ်ဘူးလို့ကျွန်တော်တို့ဒီလိုပဲမြင်ပါလေ
။တစ်ဆက်တည်းမှာပဲနှစ်ပေါင်းများစွာလက်နက်ကင်တော်လင်းဆင်နွှဲနေတဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့သဘောထားတည်ရအောင်အဖွဲ့ရဲ့ဒုက္ခဖရိုဒေးဗစ်တာကဘောကိုမေးမြန်းကြည့်တဲ့အခါမှာတော့
ကျွန်တော်တို့ ပေါ်ပြီးတော့ပြင်ထန်တဲ့ဆန့်ရှင်လောက်ဖို့အဲ့လိုမျိုးနဲ့ဘာလို့လဲဆိုတော့နာဖာကုလုံနေတဲ့သူရဲ့ရုပ်ပဲပါဒီမိုကရေစီကိုလည်းရောက်မှာမဟုတ်ဘူးတိုင်းနာတွေလိုချင်တဲ့ပြည်တော်စုစနစ်ကိုလည်းရောက်မှာမဟုတ်ဘူးအဲ့တော့နာဖာကလမ်းမမော်ရောက်ဖို့အတွက်ပေါ်ပြီးတော့ပြင်ထန်တဲ့ဆန့်ရှင်နဲ့ချင်းကြောက်ရမယ်ရှော့ဖို့မလိုဘူးဘာလို့လဲဆိုတော့ခုလည်းရုပ်ကပွဲလုံးမယ် လုံးမယ်ဆိုရင်ရတာဆိုရအရေးချုံထားတဲ့တေဆိုရပဲဖြစ်မှာပဲအခုတည်းကတော့နိုင်ငံရေးကျင်းသားတွေမလွတ်သေးဘူးကျွန်တော်တို့အနေနဲ့ကတော့နိုင်ငံရေးကျင်းသားတွေအားလုံးလွတ်ရမယ်တော်စုအပါဝင်ပေါ့လေနောက်ပြီးတော့ကျွန်တော်တို့လွတ်လပ်စွာစီရင်ပိုင်ခွင့်လွတ်လပ်စွာအသင်းအဖွဲ့ဖွဲ့စည်းပိုင်ခွင့်နောက်ပြီးတော့တည်င်းလွတ်လပ်ခွင့်အဲ့ဒါတွေကိုအခုကနေ့ကစလုပ်ရတော့မယ်အခုတည်းကမလုပ်ဘူးဆိ ဥမာနာကိစ္ကိစ္စနာကိစ္ကိစ္စမှာကျွန်တော်တို့မေးကြည့်တယ်ညီဝကျွန်မဒေသလာတဲ့လူတွေနော်နာအဖရှိတဝက်လောက်သွားမယ်ဆိုရင်တော့အဲ့ဒါမပေးတာကောင်းတယ်ကိစ္စမရှိဘူးလူတွေကဆက်ပြီးတော့ဆင်းရဲရလဲဆင်းရဲပါစေဆိုလိုရင်းကနာအဖကသူ့ရဲ့အနာတင်ရဲ့အတွက်လုပ်နေမယ်ဆိုရင်ဆန်ရှင်လုပ်ပါဒီကတော့နာအဖကိုထိတယ်ဆိုတဲ့အကြောင်းသူကပြောလာခြင်းဖြစ်ပါတယ်
မြန်မာစစ်အစိုးရပေါ်အမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုတွေဆက်လက်ဆောင်ရွက်တဲ့မဆောင်ရွက်တဲ့နောက်တစ်ခါပိတ်ဆို့အရေးယူတာတွေကရောထိရောက်မှုရှိမရှိဆိုတာတွေနဲ့ပတ်သက်ပြီးအထူးအတိုက်ခံအင်အားစုတချို့ရဲ့အသံတွေကိုစူးစီးတင်ပြလိုက်တာပါခင်ဗျာ